ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတုယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတုယူစရာအစီအစဉ်ကနေဘဟုသုတလည်းဖြစ်စိတ်ဓာတ်လှုပ်ဆောင်ချက်များကိုတွန်းအားလည်းဖြစ်စေမဲ့ဒင်းကမင်းတို့မဟုတ်ဖြည့်ရှင်းချက်အစ်စ်များကိုတီထွင်ခြင်းသူရဲ့အကြောင်းကိုပြောပြခြင်းပါတယ်နယူးယောက်မြို့တော်ရဲ့အရှိတ်ကမ်းမှာကတ်လျက်ရှိတဲ့အတ်လန်တိတ်ပင်လယ်ထဲမှာ Long Island လို့ခေါ်တဲ့ကျွန်းရှည်ကြီးတစ်ခုရှိပါတယ်အဲ့ဒီကျွန်းရှည်ကြီးရဲ့မြောက်ဖက်မှာတော့ကော်နက်တီကတ်ပြည်နယ်ကိုခြားထားတဲ့ရေလက်ကြားရှိပါတယ်။အဲ့ဒီရေလက်ကြားထဲမှာရှိတဲ့ကျွန်းငယ်များအနက်မြောက်ဒမ်ပလင်ကျွန်းလို့အမည်ရှိတဲ့ကျွန်းကိုတန်းကျွယ်တထေးတစ်ယောက်ပိုင်ဆိုင်ပါတယ်။အဲ့ဒီတန်းကျွယ်တထေးကအဲ့ဒီကျွန်းငယ်လေးကိုအမေရိကန်ပြည်ထောင်စုကနေတီးခြားခွဲထွဲပြီးကိုပိုင်ငွေဆက်ကူနဲ့ကိုပိုင်တစိုက်ကောင်းများတက်ပြီးကိုပိုင်အင်ပါယာအဖြစ်ကြီးညာခဲ့ပါတယ်။သူ့ကိုသတင်းစာများကဒမ်ပလင်အရှင်သခင်ကြီးဆိုတဲ့ဘွက်ပေးလိုက်ကြပါတယ်။ဒီဘွက်သူပိုင်ရှင်တန်းကျွယ်တထေးကတော့ဒင်းကာမင်းပဲဖြစ်ပါတယ်။တကယ်တော့ဒင်းကာမင်းဟာတီထွင်မှုမှာမှေ့လျော်တဲ့အင်ဂျင်နီယာတဦးသာဖြစ်ပါတယ်။တန်းကျွယ်တထေးဖြစ်လာရခြင်းဟာပင်တီထွင်မှုတစ်ခုနဲ့ဆက်ဆက်နေခဲ့ပါတယ်။ဒင်းကာမင်းဟာကောလိပ်ကျောင်းသားဘဝကဖြစ်ပါတယ်။ယေးလ်တက်တိုဆေးကျောင်းမှာဆေးပညာသင်ကြားနေတဲ့အကိုဖြစ်သူကသူနာပြုဆီယာမများဆေးထိုးပိုက်အတွင်းဆေးကိုဆုပ်သွင်းတဲ့အခါဆေးထိုးတဲ့အခါအချိန်ကုန်လွန်နေတယ်။အဲဒါကြောင့်လိုချင်တဲ့ဆေးပမာဏကိုအလိုအလျောက်ဆုပ်ယူနိုင်ထိုးသွင်းနိုင်မဲ့ဆေးထိုးပိုက်မျိုးဘာကြောင့်မတီထွင်ကြပါလဲလို့စဉ်းစားမိခဲ့တယ်။ဒါကိုညီဖြစ်သူဒင်းကာမင်းကသိတဲ့အခါဒါကတိတ်ခက်ခဲတဲ့ကိစ္စမဟုတ်ပါဘူးဆိုပြီးမြေတိုက်ခန်းထဲမှာနှစ်လကြာအောင်တကုတ်ကုတ်စမ်းသပ်လုတ်ကိုင်းတဲ့အခါအလိုလျောက်ဆေးထိုးပိုက်ပေါ်ထွန်းလာခဲ့ပါတယ်။ဆေးကုသရေးလောကမှာတွင်ကျယ်လာတဲ့ဆေးထိုးပိုက်ဖြစ်လာတာနဲ့အမျှဒင်းကာမင်းလည်းငငယ်ရွယ်ရွယ်နဲ့တန်းကျွယ်တထေးဘဝကိုရောက်ရှိသွားပါတော့တယ်။ဒင်းကာမင်းဟာသူ့တည်တနာနဲ့တိုးတက်ဖွံ့ဖြိုးရေးကော်ပိုရေးရှင်းတစ်ခုရဲ့ဥက္ကဋ္ဌဖြစ်ပြီးအဲ့ဒီကော်ပိုရေးရှင်းရဲ့သွေးသက်ဆက်မစပြီးလေကားကိုတက်နိုင်ဆင်းနိုင်တဲ့ဘေးတက်ကလေးထိုင်အဆုံးစက္ကရိယာနဲ့အသုံးဆောင်ပစ္စည်းအမျိုးမျိုးကိုစမ်းသပ်တီထွင်ခဲ့ပါတယ်။ဒင်းကာမင်းဟာသူ့ပိုင်းတဲ့ကျွန်းကိုသိပ္ပံနည်းပညာအထွတ်အမြတ်ထားတဲ့ဗိမ္မာန်တစ်ခုကဲ့သို့ဖန်တီးထားပါတယ်။လေအားလျှက်စစ်ဆက်ယုံတစ်ခုကိုလည်းတိဆောက်ခဲ့ပါတယ်။စာကြည့်တိုက်ထဲမှာတော့သိပ္ပံပညာရှင်ကြီးအိုင်စတိုင်းရဲ့ရုပ်ပုံပကြီးကားချက်တစ်ခုကိုချိတ်ဆွဲထားတာတွေ့ရပါတယ်။ဒင်းကာမင်းဟာတိုက်ခတ်နေတဲ့လေထဲကိုသူ့လက်ချောင်းများကိုဖြန့်ထုတ်ပြီးလေတိုက်နှုံးကိုမှန်းဆကာသူ့လျက်စစ်ဆက်ယုံကထုတ်လုံနေတဲ့လျက်စစ်ဓာတ်အားပမာဏကိုအနည်းဆက်ဆုံးပြောနိုင်ခဲ့သူဖြစ်ပါတယ်။သူနေထိုင်တဲ့ကျောမှာတုံးတဲ့လျက်စစ်ဓာတ်အားဟာပိုရှန်တဲ့အတွက်ကုန်းမကြီးစီကိုပို့ပေးခဲ့ရပါတယ်။သူပိုင်တဲ့ကျွန်းပေါ်မှာလူလီသေးမရှိပြည့်စုံပေမဲ့ဒင်းကာမင်းဟာကမ္ဘာလောကကြီးအတွက်ကြီးကြီးကျယ်ကျယ်ပူပန်တော့ကရောက်နေခဲ့ရပါတယ်။လူသမိုင်းဟာအမောင်ခစ်သေးကိုချင်းနှင်းဝင်ရောက်ခဲ့ပြီလို့ဆွေးဆွေးမြေ့မြေ့ပြောပူခဲ့ပါတယ်။ပတ်ဝန်းကျင်ညစ်ညမ်းမှုပြဿနာ၊ငတ်မောက်ခေါင်းမမှုပြဿနာ၊တဘာဝအရင်းအမြစ်များကုန်ခန်းနေတဲ့ပြဿနာ၊စွန့်ရင်ထုတ်လုပ်တဲ့နည်းပညာများမသိသေးတဲ့ပြဿနာ၊အိုဆုံးလွှာပျက်စီးမှုပြဿနာပင်လယ်ပြင်ညစ်ညမ်းမှုပြဿနာစတဲ့ကမ္ဘာပြဿနာကြီးများကိုထိရောက်စွာဖြေရှင်းဖို့လိုအပ်နေပါတယ်။သိပ္ပံပညာရှင်များနဲ့အင်ဂျင်နီယာများကသာဖြေရှင်းဖို့အတွက်တီထွင်ဖန်တီးနိုင်ကြမှာဖြစ်ပါတယ်။ဒါပေမဲ့တီထွင်ဖန်တီးနိုင်မဲ့သိပ္ပံပညာရှင်များနဲ့အင်ဂျင်နီယာတွေကိုပညာသင်ပေးဖို့ကပိုခက်ခဲတဲ့ပြဿနာဖြစ်နေခဲ့ပါတယ်။ဒီအတွက်ဒင်းကာမင်းဟာအမဲကျန်းစီစိတ်ကူးပြီးလှုံ့ဆော်ပေးဖို့အတွက်အဖွဲ့တစ်ခုကိုတည်ထောင်ခဲ့ပါတယ်။သိပ္ပံပညာသာရှင်ဘရင်ဖြစ်ခဲ့ရင်အသိပညာဟာတရဖူဘောကကြောင်းမြတ်ယတနာတွေဖြစ်နေပါလိမ့်မယ်လို့ဒင်းကာမင်းကပြောပူခဲ့ပါတယ်။ခေါင်းဆောင်များအမည်ရှိတဲ့မဂ္ဂဇင်းကြီးရဲ့အထက်တန်းအယ်ဒီတာဖြစ်သူဒေးဗစ်စနိုက်ဒါကဒင်းကာမင်းနဲ့တွေ့ဆုံမင်းမြန်ရာမှာကဘာကြီးကိုအဖိစည်းဆုံးလဲဖြစ်ပြီးတကယ့်ဖြည့်ရှင်းချက်အစ်စ်တွေလည်းမလောက်ရသေးပဲပြဿနာကြီး၅ခုဟာဘာတွေဖြစ်မယ်ထင်ပါသလဲဆိုတဲ့မေးခွန်းကိုမေးခဲ့ပါတယ်။ဒ တင်းကမင်းကဘလို့ဖြစ်ခဲ့လဲဆိုရင်အရေးအကြီးဆုံးပြဿနာတွေကိုကင်တွယ်ဖို့အတွက်ကျွန်တော်တို့ရဲ့နောက်မျိုးဆက်ကိုပညာမပေးသေးတဲ့ကိစ္စဟာအရေးအကြီးဆုံးပြဿနာပါပဲ။ဒီမေးခွန်းအတွက်ဒီတစ်ခုနဲ့တင်လုံလောက်ပါတယ်လို့ဖြေကြားခဲ့ပါတယ်။နောက်မေးခွန်းတစ်ခုကတော့သိပ္ပံပညာရှင်တွေကိုလူစွမ်းကောင်းတွေလို့ဘာကြောင့်မမြင်ကြတာလဲ။ကလေးတွေအနေနဲ့ကြီးပြင်းလာတဲ့အခါသိပ္ပံပညာရှင်တွေမဖြစ်ချင်ကြတာဘာကြောင့်လို့ထင်တယ်လဲ။လို့မိခဲ့ပါတယ်ကလေးတွေဟာစံထားရမယ့်ပုံကူမျိုးတွေကိုပဲလိုချင်နေကြပါတယ်ရုပ်မြင်သံကြားကရုပ်ရှင်မင်းသားမင်းသမီးတွေနဲ့အားကစားသမားအကျော်အမော်တွေကိုပဲလူစွမ်းကောင်းလှုပ်ပြီးပြနေကြပါတယ်အင်ဂျင်နီယာကိုလူစွမ်းကောင်းလှုပ်ပြတာမျိုးမရှိပါဘူးဂုံအကျော်စောတွေငွေကြေးချမ်းသာမှုတွေနဲ့မဆက်ဆက်ပဲလျော့ဝက်ခက်ခဲတဲ့ပညာရက်မျိုးကိုသူတို့မတင်ယူခြင်းကြပါဘူးမလေ့လာခြင်းကြပါဘူးနောက်မေးခွန်းတစ်ခုကတော့သိပ္ပံပညာရှင်တယောက်နောက်ပြီးတီထွင်သူတယောက်အနေနဲ့လူသားရဲ့ဆက်လက်ရှင်သန်ရေးအတွက်မျှော်လင့်ချက်တစ်ခုခုများမြင်မိပါရဲ့လားဆိုတဲ့မေးခွန်းဖြစ်ပါတယ်။အဖြေကတော့လူတွေတယောက်နဲ့တယောက်ရန်ဖြစ်နေတာမျိုးမဖြစ်စေချင်ရင်သူတို့ကိုပညာသင်ပေးပါ။လူတွေကိုပညာသင်ပေးလို့ရရင်အကျိုးနှစ်ခုဖြစ်ထွန်းလာပါမယ်။တယောက်နဲ့တယောက်တိုက်ခိုက်နေချင်းကြောင့်ရလာမယ့်အကျိုးရလတ်ကတော့အပြက်အစီးပဲဖြစ်မယ်။လူတိုင်းကဘာကြီးကိုဆုံရှုံသွားမယ်။ဒါကြောင့်တယောက်နဲ့တယောက်တိုက်ခိုက်နေလို့ဘယ်သူမှအနိုင်မရနိုင်ဘူးဆိုတာလူတွေသဘောပေါက်လာပါလိမ့်မယ်။ဒါကပထမအကျိုး၊ဒုတိယအကျိုးကတော့ပညာတက်လာရင်ချမ်းသာတဲ့အိမ်နီးချင်းများစီကဥစ္စာဒဏ္ဍာကိုတိုက်ခိုက်လူယူဖို့စစ်လက်နဲ့လိုအပ်ချက်ရော့နှဲလာပြီးကိုကိုပိုင်ဥစ္စာဒဏ္ဍာကိုကိုယ်ဖာသာဖန်တီးယူဖို့ပစ္စည်းကရိယာတွေပဲဖန်တီးလာကြမှာဖြစ်ပါတယ်။ဒါဟာအလွန်ရိုးစင်းတဲ့အကြောင်းအကျိုးဆက်ဆက်မှုတစ်ခုပဲဖြစ်ပါတယ်။ပညာမဲ့မှုကဆင်းရဲမှုကိုဖန်တီးပါတယ်။ပညာရေးကကြီးပွားချမ်းသာခြင်းကိုဖြစ်ထွန်းစေပါတယ်။ပညာရေးအတွက်ရည်ရှည်ရင်းနှီးမြုပ်နှံမှုတွေလိုအပ်တယ်။ကဘာကြီးရဲ့ကျွယ်ဝချမ်းသာမှုကိုတိုးပွားလာစေဖို့အတွက်တီထွင်မှုနဲ့ဤပညာကိုအသုံးချကြရပါမယ်။လက်မခံနိုင်စရာအချက်ကတော့ကမ္ဘာအရင်းအမြစ်ပစ္စည်းတွေကိုလူရဲ့ရင်းလူသားကလေးတထောင်တို့ရန်ဖြစ်တိုက်ခိုက်နေခြင်းပဲဖြစ်ပါတယ်။ဒါကတော့ဒေကာမင်းရဲ့ဖြည့်ရှင်းချက်ပဲဖြစ်ပါတယ်။ဘဝသက်တာအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်သက်တာအတွက်နားဆင်ကြရအောင်။ငင်းချမ်းရီစိတ်ဆက်ဆွေးနွေးပွဲပြက်ပြားသွားရခြင်းအလုံလက်မဲ့နှုံပုံမိုတွုံးမြင့်လာခြင်းပြင်းထန်တဲ့လေးစင်နှမောင်းကြီးမြို့ကိုမွေနောက်ဖြတ်ကျော်သွားခြင်းစတဲ့အမတ်မထင်တင်ပြလိုက်တဲ့သတင်းကောင်းစင်များကမကြီးရွယ်ပဲနဲ့ကျမတို့ကိုစိတ်ပြက်အာရော့စေပါတယ်ဒီကမ္ဘာလောကအတွက်မျောလင်းချက်မရှိသလောက်ပါပဲသို့ပေမဲ့တမာကျန်းစာအရစစ်မဲ့ချုပ်ငိမ့်မယ်ဆိုတဲ့မျောလင်းချက်ဟာဖြစ်ချင်တဲ့ဆန္ဒတသက်မဟုတ်ပါဘူးလူသားအားလုံးတာယာဝပြောရေးအယူအဆဟာလဲနိုင်ငံရေးလက်ွက်ထက်သာပါတယ်။တမာကျန်းကပြောထားတဲ့အတိုင်းတဘာဝတရားကိုပြုပြင်ထိမ့်သိမ်းခြင်းများလဲအမှန်ပင်လက်တွေ့ဆောင်ရွက်နေကြပြီဖြစ်ပါတယ်။ဒီကဘာလောကအတွက်မျောလင့်ချက်ကိုလူသားတို့ရဲ့ကြိုးပမ်းမှုများမှာရှာမတွေ့နိုင်ပါဘူး။တဖန်ကြွလာမဲ့ယေရှုခရစ်ထံမှသာတွေ့နိုင်မှာဖြစ်ပါတယ်။သခင်တပါးရီးသာလင်လူသားတို့ကိုဟန်တာနောက်ဆက်တဲ့ပြဿနာများကိုဖြေရှင်းပေးနိုင်မှာဖြစ်ပါတယ်။ပရောဖက်ဟေရှာယကနောက်ဆုံးသောကာလ၌တိုင်းနိုင်ငံတို့ဟာတပြီကိုတပြီစစ်မတိုက်စစ်အတက်ကိုလည်းနောက်တစ်ဖန်မတင်ရကြလို့ဟေရှာယနဂတိကျမ်းခန်းကြီးနှစ်အငယ်လေးမှာပြောထားတာကိုတွေ့ရပါတယ်။သခင်ယေရှုကိုယ်တိုင်ငြိမ်သက်ခြင်းနဲ့ဖြောင့်မတ်ခြင်းနိုင်ငံတော်တည်ထောင်ဖို့ဘုရင်တကာတို့ရဲ့ဘုရင်သခင်တကာတို့ရဲ့သခင်အဖြစ်တဖန်ကြွလာတဲ့အခါမှာဘုံတော်နဲ့ပြည်စုံနဲ့မျောလင့်ခြင်းဟာအေကန်အမှန်ဖြစ်လာပါလိမ့်မယ်။တိတုဩရစာခန်းကြီးနှစ်အငယ်73မှာဘလို့ဖော်ပြထားလဲဆိုရင်မင်္ဂလာရှိသောမျောလင့်ရာကို၎င်းကြီးမြတ်သောဖျားသခင်ဒီဟုသောငါတို့ကိုကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်၏ဘုံအထွေတော်ထင်ရှားပေါ်ထွန်းခြင်းကို၎င်းငါတို့သည်မျောလင့်လျက်ဆိုတဲ့အချက်ကိုတွေ့ကြရပါတယ်။ဒီလိုမျောလင့်ချက်များရှိနေတဲ့အခါမှာမျောလင့်နေပြီးထိုင်နေဖို့မဟုတ်ပါဘူး။ဝိညာဉ်ခွန်အားရှင်တန်ရေးအတွက်အသင်းတော်ရှိအခြားယုံကြည်သူများနဲ့ဆက်သွယ်မှုရှိနေရမှာဖြစ်ပါတယ်။ဟေဗြဲဩရစာခန်းကြီး30အငယ်24က25မှာအချင်းချင်းတယောက်ကိုတယောက်ထောက်စာကြည့်ရှုကြကုန်အံ့အချင်းချင်းစီဝေးချင်းအမှုကိုမရှောင်မလွဲကြနဲ့။ဒါကအဖဖျားသခင်ကအလိုတော်ရှိတဲ့အချက်ပဲဖြစ်ပါတယ်။ ကမ္ဘာငြိမ်းချမ်းရေးအတွက်တခုထည်သောမျှော်လင့်ချက်ကငြိမ်သက်ခြင်းအရှင်ကြွလာခြင်းပဲဖြစ်ပါတယ်ဒီအရှင်ကြွလာတဲ့အခါမှာတွေးဆုံနိုင်ဖို့ကြွယ်ဝတဲ့ဝိညာဉ်အတ္တကိုပိုင်ဆိုင်ထားကြဖို့ဖော်ပြပါရစေ
။အရေးချင်းလေးတစ်ခုစီလူတိုင်းမှရှိတဲ့ဒါဟာလေးပြမြပေးတဲ့ဆုလက်ပဲ။ဒီဆုလက်လေးကိုနေနဲ့နှုတ်ထားရတော့ချက်ပြားရစီရင်ခြင်းကိုခံရမယ်ရှိတယ်ဒါဟာလေးပြမြပေးတဲ့ဆူလန်ပဲဒီဆူလန်လေးကိုမြည်နေနှုတ်ထားရတော့ရှင်ပြရဲ့စီရင်ခြင်းကိုခံရမယ်ဘဝရဲ့အချင်းလေးတွေပြအတွဲတော့ကံချင်းလေးဆိုတဲ့တဲ့သူကုန်တော့ချီးမွမ်းစကားလေးပြောတော့သူတွေပြအတွဲမှုဆောင်ပရောနဲ့အတူကုန်တော့ဝင်စားရဲ့Baby, gone, oh, yeah, my love, gone, oh, yeah, my passion, happy, man.